တလေလုံးစစ်ဆေးရေးတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဆစ်ဆောင်ပြည်သူအရေးအတွက်ကတနေ့တခြားပိုပြီးတော့မှတိုးလာနေပါတယ်အခုဆိုရင်တော့ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့ဘက်ကိုခိုးလုံလာတဲ့ကရင်နီစစ်ဆောင်ကတုံးတောင်းဝင်းကျင်ရှိသွားပါပြီဆစ်ဆောင်အများစုကဖြစ်တယ်လို့နေထိုင်စားတောက်နေရပြီးတော့ဆောက်ရသည့်မို့လို့ဖြားနာသူတွေများလာပေမဲ့ကျန်းမာရေးဆောင်ရှောက်မှုအပြည့်အဝမပေးနိုင်တယ်လို့
ီအတွက်ဟာတနည်းတခြားပို့ပြီးတော့များလာနေတာဖြစ်ပါတယ်။ကယင်းဤပြည်နယ်လွိုက်ကိုမြို့နယ်နဲ့နီးစပ်တဲ့ရှမ်းပြည်တောင်ပိုင်းကအစီဆိုင်မြို့နယ်မှာဆိုရင်အိုးရင်ဆွန့်ခွာထွက်ပြေးရတဲ့ကယင်းဤစစ်ပီးဒုက္ခတဲ့3000ဝန်းကျင်ရှိသွားပြီလို့စစ်ဆောင်အရေးကူညီနေသူတွေကပြောပါတယ်။အခုလိုဒုက္ခသည်တွေတူးလာပေမဲ့စစ်ဆောင်အများစုဟာရာသီအကူအပြောင်းကာလမှာဖြစ်ပွားတဲ့နှာစီးချောင်းဆိုးတာနဲ့ဖျားနာနေကြပါတယ်။စစ်ဆောင်အယောက်တရာမှာ20လောက်ဖျားနာနေပြီမဲ့လေလုံလောက်တဲ့ဆေးဝါးအကူအညီတွေမပေးနိုင်ဘူးလို့စစ်ဆောင်ကူညီသူတူးက VOA ကိုပြောပါတယ
်။နှာစီးချောင်းဆိုးတာတော့ရှိတာပဲ။ဒုတိယဆိုးတာတော့20လောက်ရှိမယ်ဆိုတဲ့အဲမျိုးဖြစ်နေကြတာ။ကျိုးလက်စီလန်တောင်းလာတာဗောလေကျိုးလက်မပြေးနိုင်ဘူးဗောလေလက်ရှိစီဆိုင်ကတော့ခမန်းချီကတော့3000လောက်လောက်ချီသွားပြီ။လာနေတော့ပဲဈေးနဲ့ချိုးလက်လက်မပြေးဘူးချိုးအမျိုးရှိရာအသီးရှိရာသွားရရနေရာသွားနေပြီဗောချိုးခုနရွာဘေးမှာတဲထိုးနေတဲ့အုပ်စုတွေလည်းရှိသေးတာ။အပြိုင်တော့ဈေးတော့အကုန်လုံးမရနိုင်ဘူးခမန်းချီတော့3000ဝန်းကျင်လောက်ရှိတယ်ဗျ။တောင်ကြီးလို့ဟိုဘုံလို့ပေါင်းလိုက်တော့တင်းကနန်းဒီဘောက်လောက်ဖြစ်သွားပြီစနေကျော်စင်းနေလေ
။တချို့စစ်ဆောင်တွေဟာမိုးမလုံလေမလုံပဲရိုင်းမိုးကတဲထိုးနေထိုင်ရပါတယ်။အခုလိုအေးတဲ့ဒေသတွေမှာအနှွေးတွေတွေဆောင်တွေကလည်းလုံလုံလောက်လောက်မရှိတဲ့အတွက်ကျဲမာကြီးဆိုင်ရာအခက်အခဲတွေအများကြီးကြုံရတယ်လို့စီဆိုင်မှာရောက်နေတဲ့ဖရူဆူကစစ်ဆောင်တူကပြောပါတယ
်။ကြာဒီကူးကြောင်းလည်းဖြစ်တယ်လေ။နောက်ပြီးတော့ဒေသမတူရလည်းပါတော့တချို့ဆိုရင်ကောင်းနေလေးထဲတွေမဖူးလုံတာလည်းပါတယ်။နောက်ပြီးတော့နေရာတိုင်းကခင်ချင်တာလည်းစစ်ဆောင်ဆိုတော့အဲ့ဒီလည်းမတူဘူးလေ။နောက်သူတွေရရန်တေးလေးတွေထူးလို့နေကြတော့ကျဲမာကြီးခက်ခဲတာအများကြီးရှိကြတာပေါ့နော်။ဒါစီဆောင်ဆိုတာကစပါပေါ့နော်။နောက်တက်ကြည့်ဆိုတော့ခြေလက်တွေကိုက်ခဲတာလို့အဲ့ဒါသူရဲ့စီဝါမဖူးလုံတဲ့အတွက်စီတက်လာတော့တာလို့တောက်နေကြလေးမပါတော့ဒီနေရာလေးမှာရောက်ရှိလာတဲ့အတွက်စိတ်တက်လာသွားတဲ့အချိန်လေးတွေလည်းချက်ချပြရတယ်ပေါ့နော်
။ပြည်တွင်းစစ်ပီးဒုက္ခတွေအများစုဟာတိုက်ပွဲတွေကြောင့်တနေရာပြီးတနေရာပြောင်းရွှေ့နေရတာဖြစ်ပြီးဒီလိုပြောင်းရွှေ့ရတာအခုဆိုရင်3နှစ်ထဲရှိလာပါပြီ။အလုပ်ကိုင်ကမရှိငွေကြေးပြတ်လက်တဲ့အချိန်တွေကြောင့်နာမကျန်းဖြစ်ပေမဲ့တချို့ကစေးမကူနိုင်ကြပါဘူး။တချို့ကလည်းသူတို့ရောက်နေတဲ့နေရာမှာနေစားအလုပ်လိုက်လို့ရင်စားရေးတောက်ရေးနဲ့ကျန်းမာရေးပြဿနာကိုရုန်းကန်ဖြေရှင်းကြရပါတယ်။စီဆိုင်မှာရောက်နေတဲ့ဒီမော့ဆူစစ်ဆောင်တူကတော့နေစားအလုပ်လုပ်ကင်ပြီးကျမကြီးပြဿနာကိုဖြေရှင်းရတယ်လို့ပြောပါတယ်
။တခါတလေမှဖြစ်ရတော့မှဘောနော်ဟိုစေခမပြတ်နိုင်တာလက်ရှိစေမတော်နိုင်တာလက်ရှိရှေ့စီလေးတွေပဲဟိုတောက်ကြတယ်လို့ရှိစေရလဲကျွန်တော်အခုပြေးစမလို့ဆိုဒီမော့ဆူစစ်ဆောင်တော့နေရှိပြီစမ။အဲကြောင့်ငွေကြေးလက်အခက်ခဲဖြစ်ရပါဘောနော်။တော်တော်လေးဖြစ်နေဘောနော်ဟိုလောက်ကလည်းမရှိတော့အခုကဒီဖဲကြတော့ပြောင်းစေဆိုတော့နေစားရခေါ်နေစားရလိုက်ကြတယ်တကယ်ခွန်ထောင်ရှိတော့အလိုရမယ်အဲ့ဒါလေး
တိတ်တွေလာရင်လည်းချီပြေးချောင်နေရတာဖြစ်ပြီးအချင်းကြလာတဲ့အမြဒုက္ခတွေတွေကိုကူညီတဲ့အလူရှင်တွေဟာမရှိသလောက်နေပါသွားပါတယ်စစ်ပြေးဒုက္ခတွေအတွက်စားနေရခါနဲ့ဆေးဝါးတွေစောင့်တွေအနွေးတွေလိုအပ်နေပါတယ်ဒါကြောင့်လက်ရှိမှာအလိုမင်းအခက်ခဲကြုံတွေ့နေရတဲ့စစ်ပြေးဒုက္ခတွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေကရောပြည်ရင်းပြည်ပကအလူရှင်တွေကပါတိတိယောက်ျောက်ကူညီပေးဖို့စစ်ဆောင်တွေနဲ့စစ်ဆောင်ရေးကူညီဆောင်ရွက်နေသူတွေကတောင်းဆိုကြပါတယ်ရှင်